ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ပြောဆိုတာထက်လက်တွေ့ဖြေရှင်းတိုးတက်မှုတွေနဲ့တုံ့ပြန်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့ပြည်သူ့ကိုအသိပေးလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စအပါအဝင်ဒေသတွင်းလူသားချင်းစာနာထောက်ထားမှုဆန်ရကိစ္စရပ်တွေကိုပြည်တွင်းပြည်ပပူးပေါင်းဆောင်ရွက်ဖြေရှင်းမဲ့လုပ်ငန်းစဉ်တွေကိုလည်းတော်ဆန်းစုကြည်ကဒီကနေ့ပြည်သူကိုပြောတင်ပြသွားပါတယ်မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကလူပေါင်း3000ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ပြောဆိုနေတာထက်လက်တွေ့ဆောင်ရွက်ချက်တွေနဲ့တုံ့ပြန်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်ကျမတို့လုပ်မယ်လို့ပြောထားတဲ့လုပ်ငန်းတွေကျမတို့လုပ်သင့်တယ်လို့ခံယူထားတဲ့လုပ်ငန်းတွေကိုတိုးတက်အောင်မြင်ဖို့ကျမတို့ဆောင်ရွက်သွားမှာဖြစ်ပါတယ်ဝေဖန်ချက်တွေဆွဆဲချက်တွေကိုစကားနဲ့တုံ့ပြန်ခြေပနေတာတဲ့လက်တွေ့လှုပ်ဆောင်ချက်တွေတိုးတက်မှုရတာရလတ်တွေနဲ့ကဘာကိုပြသသွားဖို့ကျမတို့လှုပ်ဆောင်သွားမှာဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တွေအများစုနေထိုင်တဲ့ဒေသတွေမှာလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းဆက်ခဲ့တဲ့ဒေသတွေမတည်ငြိမ်မှုတွေကနေဒေသခံတိုင်းနယ်ချီပြီးအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြေရှင်းကင်တွယ်သွားမဲ့လုပ်ငန်းစဉ်တွေကိုပြည်သူလူထုကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်ရခိုင်ပဋိပက္ခကိုလုပ်ငန်းစဉ်၃ခုချမှတ်လုပ်ဆောင်မယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်ပထမကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများထိထိရောက်ရောက်ပေးအပ်ရေးနဲ့ဒုက္ခသည်များပြန်လည်လက်ခံရေးဖြစ်ပါတယ်ဒုတိယကတော့ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးဖြစ်ပါတယ်တတိယကတော့ဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပဋိပက္ခကင်းဝေးရေးတွေပဲဖြစ်ပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထိထိရောက်ရောက်ပေးအပ်နိုင်ဖို့လက်ရှိအနေအထားကိုထပ်မမြင့်တင်ပြီးဆောင်ရွက်ဖို့လိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားတဲ့သူတွေပြန်လာလက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျမတို့ညှိနှိုင်းနေပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးဒီလူတွေအပြင်ပဋိပက္ခဖြစ်ခဲ့တဲ့ဒေတာရင်းကလူနည်းစုတိုင်းရင်းသားတွေကိုးကွယ်ယုံကြည်မှုအရာလူနည်းစုဖြစ်နေချသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခတွေရေရှည်ချုပ်ငြိမ်းသွားစီရေတို့အတွက်ပါဆောင်ရွက်မယ်လို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကတိပြုပြောဆိုပါတယ်။ရခိုင်ပဋိပက္ခကိုဖြည့်ရှင်ရေးအကူအညီတွေပေးဖို့အတွက်နိုင်ငံတကာရဲ့ကမ်းလှမ်းမှုတွေပြည်တွင်းလူရှင်တွေရဲ့ကမ်းလှမ်းမှုတွေကိုလည်းထည့်သွင်းစဉ်းစားပူးပေါင်းဆောင်ရွက်သွားဖို့အတွက်ရန်တရားတရားဖွဲ့စည်းပြီးကိုယ်တိုင်ဥဆောင်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုပါတယ်
။ဒီရန်တရားကိုရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း Union Enterprise for Humanitarian Assistance, Resettlement and Development in Rakhine လို့နာမည်ပေးထားပြီးနိုင်ငံတော်အစိုးရနဲ့အတူပြည်တွင်းပြည်ပနိုင်ငံအဖွဲ့အစည်းစုံပါဝင်နိုင်မှုဂန္ဓာစုံအလွှာစုံပါဝင်နိုင်မှုလုပ်ငန်းမျိုးစုံဆောင်ရွက်နိုင်မှုတို့အတွက်ရည်ရွယ်ပြီးဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ်။ Union Enterprise for Humanitarian Assistance, Resettlement and Development in Rakhine မှာနိုင်ငံတော်အစိုးရအနေနဲ့ကျမနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဥက္ကဋ္ဌဖြစ်တာဝန်ယူမှာဖြစ်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးကဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်းတွေပါဝင်ကြဖို့မြန်မာအစိုးရကဖိတ်ခေါ်ထားပါတယ်။ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေမြန်မာပြည်ပွားတွေလည်းဝိုင်းဝန်းကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြီးဘယ်လိုကူညီနိုင်မလဲဆိုတာကိုလည်းဒီရက်ပိုင်းအတွင်းမှာပဲဖြန့်ဝေသွားမယ်လို့ပြောဆိုသွားပါတယ်ရှင်။